တနေ့သားဤတိုင်းနဲ့မှာစစ်ကောင်စီတပ်တွေဟာရေလမ်းကြောင်းကိုအထူးကပုံပြီးရွာတွေကိုလာရောက်ရှာဖွေတာစစ်ဆေးတာတွေလှုပ်လာတယ်လို့ဒေသခံတွေကစိုးရိမ်တကြီးပြောနေပါတယ်။မြို့ပေါ်တွေမှာလည်းစစ်ကောင်စီဘက်ကနေရာယူထားတာတွေရှိပေမဲ့အရင်ကလောက်တော့အင်အားများမတွေ့ရသေးဘူးလို့တော့ပြောကြပါတယ်။ဒီအကြောင်းသတင်းပေးပို့လာတာကိုအခြေခံပြီးမိုက်သက်စင်ပြောပြပေးပါဦးခင်ဗျာ။
မြန်မာနိုင်ငံတောင်ပိုင်းတင်းလာရီတိုင်းနယ်မှာစစ်ကောင်စီတပ်လှုပ်ရှားမှုကအခုဒီဇင်ဘာလကနေစပြီးရေချောင်းလမ်းကိုသာအဓိကအားထားပြီးတော့သွာလာတာမျိုးတွေတွေ့ရတယ်ဆိုပြီးဒေသခံတွေကပြောပါတယ်စစ်ကောင်စီတပ်တွေကတဝဲဘက်မှာဆိုရင်တဝဲမြစ်ကနေမြို့ရဲကိုသွားတဲ့လမ်းကြောင်းနဲ့အနောက်ဘက်ပင်လယ်ပြင်မှာရှိတဲ့မော်ရရီရေတပ်စခန်းကနေသွာလာတဲ့လမ်းကြောင်းဆိုပြီးနှစ်ကြောင်းကိုသာသုံးနေရပါအခုဒီရေချောင်းကိုပဲအဓိကသုံးလာတာကြောင့်ဒီလမ်းကြောင်းတွေရဲ့အနီးဝန်းကျင်မှာနေထိုင်သူတွေကကြိုတင်ပြီးတော့ရှောင်ရှားတာမျိုးတွေလှုပ်လာကြတယ်လို့တင်းသာရီတိုင်းဒေသခံကာကွယ်ရေးအဖွဲ့ဝင်တယောက်ကပြောပါသည်
သူကသွားလာနေတာပဲသူတို့ကရေရေချောင်းပါလေသူရေကသွားလာနေတာပဲဒီကတော့တခြားမြင်းတွေတွေသွားတဲ့နေရာမှာလည်းသူရေချောင်းသုံးလာများတယ်ကုန်းလမ်းအားလုံးမသုံးတော့ဟုတ်ရေချောင်းနေပြီးတော့သူဒေသခံသွားလာလှုပ်ရှားတာတော့သိရှိတော့ဘူးညခုနောက်ပိုင်းကလေးရှင်ဒီဒီကြောင်းလေးလာပြီးတော့ကုန်းပေါ်တက်ပြီးတော့ဒီရွာလေးဝင်ပွေတဲ့ဟာတွေပဲရှိတယ်ပေါ့အဲအဲ့လိုမျိုးလေးလှုပ်လာတယ်အဲ့တော့ရွာသားတွေနေနေတော့ဒေသခံဒေသခံတွေပြေးကြောင်းရရပေါ့သူဆင်းလာပြီးကလေးရှင်ဒီမြေကျောင်းတိုင်းသူတို့ဒီကြောင်းနေပြီးတော့ဆင်းလာပြီးကလေးရှင်ဒီလီနာရွာတွေကတော့အရှောင်နေကြတာပေါ့ဟုတ်
ငါဖက်လုံငယ်နဲ့အတက်မွေးတဲ့ဒေသခံတွေဟာလေအခုနောက်ပိုင်းမှာသူတို့ရဲ့လုံခြုံရေးအခြေအနေကြောင့်ငါဖန်းစစ်လေးသိမ့်မထွက်ရေးကြတော့ပဲနဲ့စီးပွားရေးလုပ်ငန်းတွေလည်းထိခိုက်လာနေတယ်လို့ပြောပါသေးတယ်။မြို့ပေါ်တွေမှာတော့စစ်ကောင်စီတပ်တွေမြို့ထဲမှာသာအခြေချနေတာကိုတွေ့ရပြီးအခုဒီဇင်ဘာလကစပြီးတော့စစ်ကောင်စီနဲ့ဒေသခံကာကွယ်ရေးအဖွဲ့ဝင်ကြားမှာအပြန်အလှန်ထိတွေ့တိုက်ပွဲမရှိသလောက်ဖြစ်နေတယ်ဆိုပြီးတော့ပြောပါသေးတယ
်။ထိတွေ့တိုက်ပွဲတွေကတော့တိတ်မရှိတော့ဘူး။စစ်ကောင်စီတော့သူတို့ဟောပေါ့အရင်အလောက်တို့စိတ်ကြောင်းထိုးရတယ်မလို့တော့တို့ရေခါပို့တာတို့သွားလာတော့အလောက်လောက်ပဲဒီလိုရှိတော့ဟောပေါ့စိတ်ကြောင်းဝင်ထိုးပြီးတော့ဟိုတိုက်ပွဲဖြစ်လာတော့ဘာလို့ကြတော့ဟိုအရင်ကမရှိအခုနောက်ပိုင်းမှာဒီလိုမျိုးရဲ့ပိုင်းလေးအဓိကတို့နေကြတယ်ပေါ့ဟောအပြင်းဝိမခက်ကြအောင
်အပြင်းနဲ့ထိတွေ့တိုက်ပွဲမရှိပေမဲ့လည်းစစ်ဆောင်နေတဲ့ရွာခံတွေကတော့အခုချိန်ကြီးမပြန်ရေးကြပဲဖြစ်နေပါသေးတယ်။ပြီးခဲ့တဲ့နိုဝင်ဘာလတုန်းကတဝဲခရိုင်ရှိဗျူမြို့နယ်ကကျေးရွာတစ်ခုကိုစစ်ကောင်စီတပ်တွေရောက်လာပြီးတော့မီးရှို့ခဲ့လို့ဒေသခံနေအိမ်၁၈လုံးမီးတဲ့ပါသွားတယ်ဆိုပြီးရေဗျူဒေသခံတယောက်ကပြောပါသေးတ
ယ်။ဩကိုယ်ကိုယ်ကမတော့ရေဗျူတန်းလုံးတော့ရှိတော့ရှိတယ်အမရောလုံးလုံးရှိတယ်လေတို့တော့အရင်ကခလာနဲ့နဲလာတယ်မှာလည်းများလားမရှိတော့ဘူးကိုလော့တက်ကျင်ပါလော့တက်ကျင်ပါကျွန်တော်တို့ရွာကိုဝိုင်းဝန်းဝန်းပါဒီဆက်ရှိဆုံးပါသွားတယ်ဗ
ျဒေသခံတွေကတော့ရွာတဲကိုပြန်ဝင်သူတချို့ရှိပေမဲ့လည်းအများစုကကြောက်လန့်ပြီးတော့ရွာပြန်မလာသေးဘူးဆိုပြီးတော့ပြောကြပါသေးတယ်တိုက်ပွဲကြီးကြီးမားမားဖြစ်ပေါ်လာမရှိပေမဲ့လည်းစစ်ကောင်စီရဲ့ရင်နှန်းတွေလမ်းခုလက်မှာတိုက်ခိုက်ခံရတဲ့ပြည်သူတွေကတော့တင်းလာရေးတိုက်တဲ့မှာမကြာခဏဆိုလို့ရှိနေရပါတင်းလာရီတိုင်းရဲ့မှာစစ်ကောင်စီဘက်ကရေလမ်းကြောင်းကိုအဓိကထားပြီးလှုပ်ရှားလာနေချိန်မှာပဲတော်လိုင်းရဲ့အဖွဲ့တွေကလည်းစုပေါင်းပြီးတော့တပ်ပေါင်းစုဖွဲ့ပြီးတော့လှုပ်ရှားလာတာကိုတွေ့ရတယ်ဆိုပြီးဒေသခံတွေကပြောပါလိမ့်ရှင်